ော်တိုဘာလ25ရက်ကြာသပတေးနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ငန်းစာရဲ့ခေါင်းစဉ်ကတော့ခရစ်တော် night လူသားအချင်းချင်းဆက်နွယ်ပတ်သက်ခြင်းဖြစ်ပါတယ်။ခရစ်ယာန်ဘာသာတရားဟာပေါင်းသင်းဆက်ဆံရတဲ့ဘာသာတရားဖြစ်ပါတယ်။ဖျားနဲ့ဆက်ဆက်တာလူလူချင်းပေါင်းသင်းရတာကိုတွင်တင်ရတဲ့ဘာသာရေးဖြစ်ပါတယ်။ဖျားရှင်နဲ့ရောလူသားအချင်းချင်းနဲ့ရောပတ်သက်ဆက်နွယ်မှုမရှိဘူးဆိုရင်တော့အဓိပ္ပာယ်မဲ့တဲ့ဘာသာတရားဖြစ်ပါလိမ့်မယ်။ခရစ်ယာန်အသက်တာဟာတတိပုဂ္ဂလနေထိုင်လို့မရပါဘူး။ရှင်ပေါ်လူဆွန်းရွေးတွင်တင်ထားတဲ့စီလုံးပေါင်းတင်ခြင်းစီမင်းစည်းကမ်းကတော့အေဖဲဩရဇာကရေးသားဆုံးမထားတဲ့ကျွန်တော်တို့တဦးနဲ့တဦးဆက်နွယ်ပေါင်းတင်ခြင်းအကြောင်းပဲဖြစ်ပါတယ်။အေဖဲဩရဇာခန်းကြီး9ငယ်15ကနေ21ကိုဖတ်ရှုပါ။ရှင်ပေါ်လူအနေနဲ့ဘယ်လိုမျိုးသောအကြောင်းအရာကိုရေးသားဖော်ပြထားလဲဆိုတာကိုကြည့်ကြပါစို့။စိတ်နှိတ်ချခြင်းသဘောနဲ့စီလုံးခြင်းဟာဘယ်လိုမျိုးဆက်ဆက်မှုရှိသလဲဆိုတာကိုလည်းကြည့်ကြပါစို့။ထို့ကြောင့်ပညာမဲ့ကဲ့သို့မဟုတ်ပညာရှိကဲ့သို့စစ်စစ်မြင့်မြင့်ကျင့်ဆောင်မိအကြောင်းသတိပြုကြလော့ယခုနေ့ရဲ့ကာလတို့သည်ဆုတ်ယုတ်သောကြောင့်အချိန်ကာလကိုရွေးနှုတ်ကြလော့ထို့ကြောင့်သတိမရှိသောသူမဖြစ်သခင်ဖျား၏အလိုတော်ရှိရာကိုပန်းချ၍တည်သောသူဖြစ်ကြလော့လွန်ကျူးစေတတ်သောစပြည့်ရည်နှင့်ရည်မှူးချင်းကိုရှောင်၍ဝိညာဉ်တော်နှင့်ပြည့်စုံလျက်ရှိကြလော့ဆာလံတခြင်းမှဆသောဓမ္မတခြင်းအမျိုးမျိုးတို့ကိုအချင်းချင်းပြောဆိုဖက်ယူ၍နွံ့ညွန့်သောစိတ်နှလုံးနှင့်သခင်ဖျားရှိတော်၌ကျူးအေး၍တခြင်းဆိုကြလော့ခတ်သိမ်းသောအရာတို့၌ကျေးဇူးတော်ကြီးလာပါ၏ဟုငါတို့သခင်ယေရှုခရစ်၏နာမတော်ကိုထောက်၍ခမဲတော်ဖျားသခင်ရှိကာလအစဉ်မပြတ်ဝန်ခံကြလော့ခရစ်တော်ကိုခံညာသောအဖြစ်အချင်းချင်းတရားအောက်တရားကိုကိုနှိမ့်ချလျက်နေကြလော့ဆိုပြီးတော့ဖော်ပြထားပါတယ်တဦးနဲ့တဦးနှိမ့်ချတဲ့သဘောကိုရှင်ပေါလုအနေနဲ့ဧဖဲဩရဇာခန်းကြီး9ငယ်18မှာဝိညာဉ်တော်နဲ့ပြည့်ဝတယ်လို့ဆက်ဆက်ပြောကြားရေးသားထားပါတယ်တဦးအပေါ်တဦးနှိမ့်ချခြင်းတဘောဟာဝိညာဉ်တော်နဲ့ပြည့်ဝစေတဲ့ဖော်ပြမှုအမှုအရာပဲဖြစ်ပါတယ်အဲ့ဒီတဘောဟာနှိမ့်ချခြင်းစိတ်နေစိတ်ထားနဲ့ကြိုးကြောင်းမျောမြင်တွေးဆခြင်းအပြင်လူသားအချင်းချင်းပေါ်ထားရှိအပ်တဲ့တဘောကိုဆိုလိုပါတယ်လူသားတွေရဲ့ပင်ကိုယ်တဘာဝဖြစ်ပေါ်လာတဲ့စိတ်မျိုးမဟုတ်ပါဘူးဝိညာဉ်တော်နဲ့ပြည့်ဝတဲ့နှလုံးသားကိုရည်ညွှန်းတာဖြစ်ပါတယ်ခရစ်တော်နဲ့အတူတည်ရှိနေတဲ့သူတွေရဲ့စိတ်နှလုံးထဲမှာအဲ့လိုမျိုးသောတူညီတဲ့ဝိညာဉ်တော်ဆုလက်ကျေးဇူးမျိုးကိုရရှိခံစားကြပါတယ်။အဲ့ဒီရှုထောင့်ကိုတိကျစွာကြည့်ပါ။စိတ်နှချခြင်းဟာခရစ်တော်ရှင်ကျွန်တော်တို့အတွက်တင်လူပူဇော်ခြင်းနဲ့ကိုတော်ကိုယူတည်လေးမြတ်တဲ့အကြောင်းကိုအတွင်အသည့်စိတ်ကအလိုလိုထွက်ပေါ်လာတဲ့ရုပ်တံတန်အမှုရာပဲဖြစ်ပါတယ်။အေဖဲဩရဇာခန်းကြီး9ငယ်22ကနေအေဖဲဩရဇာခန်းကြီး6ငယ်9အထိကိုဖတ်ရှုပါ။ခရစ်တော်ကိုယုံကြည်တဲ့သူတွေအချင်းချင်းဆက်ဆံတဲ့နေရာမှာအိမ်အောင်ထဲမှာပဲဖြစ်ဖြစ်လုပ်ငန်းခွင်ထဲမှာပဲဖြစ်ဖြစ်စိတ်နှိမ့်ချခြင်းသဘောအခြေအနေကိုဘယ်လိုမျိုးထားရှိရမလဲဆိုတာကိုကြည့်ကြပါစို့အချင်းမိမတို့တခင်ဖျား၏အုပ်ဆိုးတော်မူခြင်းကိုဝန်ခံတဲ့ကဲ့သို့ကိုခင်မုန်း၏အုပ်ဆိုးခြင်းကိုဝန်ခံကြလော့အကြောင်းမူကားခရစ်တော်သည်အသင်းတော်၏အပေါ်မှာခေါင်းဖြစ်တော်မူတဲ့ကဲ့သို့ယောက်ျားသည်မိမိခင်မုန်း၏အပေါ်မှာခေါင်းဖြစ်၏ခရစ်တော်သည်လည်းမိမိကိုယ်ကိုကယ်တင်တော်သူဖြစ်တော်မူ၏အသင်းတော်သည်ခရစ်တော်၏အုပ်ဆိုးတော်မူခြင်းကိုဝန်ခံတဲ့ကဲ့သို့မိမတို့လည်းကိုယ်ခင်မုန်း၏အုပ်ဆိုးခြင်းကိုအယယာ၌ဝန်ခံရကြမည်။အချင်းယောက်ျားတို့ခရစ်တော်သည်အသင်းတော်ကိုချစ်တော်မူတဲ့ကဲ့သို့သင်တို့လည်းကိုယ်ခင်မုန်းကိုချစ်ကြလော့။ထိုအသင်းတော်သည်တန်ရှင်းလျက်အပြစ်ကင်းလျက်ရှိသည်ဖြစ်၍အညစ်အကြေးတင်ခြင်းအရေးတွန့်ခြင်းမှစသည်တို့နှင့်လွတ်လပ်သဖြင့်အတရေတင့်တယ်လျက်ရှိသောအသင်းတော်ကိုခရစ်တော်သည်မိမိအားဆက်သအံ့သောငါနှုတ်ကပတ်တော်ရှိ၌စေကြောခြင်းအဖြစ်စင်ကြယ်တန့်စင်စင်မိအကြောင်းထိုအသင်းတော်အဖို့လို့ငါကိုကိုကိုဆွံ့တော်မူ၏ထိုနည်းတူယောက်ျားတို့သည်မိမိကိုကိုချစ်တဲ့ကဲ့သို့မိမိခင်မုန်းတို့ကိုချစ်ရကြမည်ခင်မုန်းကိုချစ်တော်သူသည်ကိုကိုချစ်တော်သူဖြစ်၏ကိုအသားကိုမုန်းတော်သူတယောက်မျှမရှိခရစ်တော်သည်အသင်းတော်ကိုကြွမွေးပြုစုတော်မူတဲ့ကဲ့သို့ခတ်သိမ်းတော်သူတို့သည်မိမိတို့အသားကိုကြွမွေးပြုစုတတ်ကြ၏အကယ်စင်စစ်ငါတို့သည်သခင်ဖျား၏အသားတော်အယိုးတော်တို့အဝင်ဖြစ်၍ကိုတော်မြတ်၏အင်္ကာဖြစ်ကြ၏ထိုအကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်၍ကိုခင်မုန်း၌မှီဝဲသည်ဖြင့်ထိုသူနှစ်ယောက်တို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည်ဤအရာသည်အလွန်နည်းနည်းသောအရာဖြစ်ပေ၏ထိုသူငါဆိုသောခရစ်တော်နှင့်အသင်းတော်ကိုရည်မှတ်၍ဆိုသည်တို့ရတွင်သင်တို့သည်အသီးသီးကိုကိုကိုချစ်တဲ့ကဲ့သို့ကိုခင်မုန်းကိုချစ်ကြလော့မိမသည်လည်းကိုခင်မုန်းကိုယုံကြည်ခြင်းရှိစေလော့သာသမီတို့ဖျားသခင်၏အလိုတော်နှင့်အညီမိဘစကားကိုနားထောင်ကြလော့မိဘစကားကိုနားထောင်ခြင်းအမှုသည်တရားသောအမှုဖြစ်၏မိဘကိုယုံကြည်စွာပြုလော့ဤပညတ်တော်ကသင်သည်ပြည်တော်၌ကောင်းစား၍အသက်တာရှည်မိအကြောင်းဟု၍ဂတိတော်နှင့်ဆိုင်သောပထမပညတ်ဖြစ်၏အဘတို့ကိုယ်သာသမီးကိုစိတ်ဆိုးစေခြင်းကမပြုကြနှင့်သခင်ဖျား၏အလိုတော်နှင့်ညီသောဆုံးမတွင်တင်ခြင်းကိုပြုလျက်ကျွေးမွေးကြလော့အ အစေကံကျွန်းတို့ခရစ်တော်ဤစကားကိုနားထောင်တဲ့ကဲ့သို့ကြောက်ရွံ့တုန်လှုပ်လျက်စိတ်နှခွမရှိဘဲလောကီသခင်ဤစကားကိုနားထောင်ကြလော့လူတို့ဤစိတ်ကိုနူးညွန့်စေသောသူကဲ့သို့မျက်မှောက်၌သာနားထောင်သည်မဟုတ်ခရစ်တော်ဤကျွန်းကဲ့သို့စေတနာစိတ်နှင့်ဖျားသခင်အလိုတော်ကိုစောင့်၍လူဤအစေကိုသာခံတဲ့ကဲ့သို့မဟုတ်သခင်ဖျား၏အစေကိုခံတဲ့ကဲ့သို့ကြီးညိုသောသဘောနှင့်အစေကိုခံကြလော့ကောင်းသောအကျင့်ကိုကျင့်သောသူမည်သည်ကကျွန်းဖြစ်စေလူလူဖြစ်စေသခင်ဖျား၏လက်တော်မှအကျိုးကိုခံရလိမ့်မည်ဟုသိမှတ်ကြလော့သခင်တို့ချင်းချောက်ချင်းကိုချုပ်တီး၍ကိုကျွန်းတို့ကိုထုံနီးတူပြုကြလော့တင်တို့ဤသခင်သည်ကောင်းကင်ဘုံ၌ရှိတော်မူသည်ကို၎င်းထိုသခင်သည်အဘယ်သူဤမျက်နာကိုမှတ်တော်မူသည်ကို၎င်းသိမှတ်ကြလော့ဆိုပြီးတော့ဖော်ပြထားပါသည်အသင်းတော်ရဲ့စီလုံးချင်းဟာအိမ်တော်မိသားစုရဲ့စီလုံးချင်းကနေစတင်ပါတယ်ရှင်ဘောလူအဓိကထားသွင်းတင်တဲ့စီလုံးချင်းချက်ချင်းမြတာနဲ့ယုတိတမှုရှိခြင်းကနေခမွန်းတဲ့နဲ့ဇနီးတဲ့အကြားမှာရှိရတယ်လို့ခရစ်တော်နဲ့အသင်းတော်ဆက်ကြားမှာလည်းပဲထွန်းနီးတူစွာရှိရပါမယ်အကျိုးမငဲ့တဲ့မေတ္တာမျိုးနဲ့တဦးကိုတဦးချစ်ခင်ယူကြကြရပါမယ်အိမ်တော်မှာပဲဖြစ်စေအသင်းတော်မှာပဲဖြစ်စေခရစ်တော်ကိုယုတိလေးစားစွာထားရှိဖို့ကတော့ခမွန်းဇနီးနဲ့အသင်းသားတွေရဲ့တာဝန်ပဲဖြစ်ပါတယ်မိဘနဲ့သားသမီးကြားအလို့ရှင်နဲ့အလို့သမားကြားမှာလည်းပဲခုနလိုမျိုးသဘောထားမျိုးရှိရမှာဖြစ်ပါတယ်အိမ်တော်မှာညီညွတ်တရားညီချင်းချင်းကိုလိုအပ်တယ်လို့အသင်းတော်မှာလည်းပဲညီညွတ်တရားညီချင်းမှုကိုလိုအပ်ပါတယ်။ခုနကကျွန်တော်တို့ကြားခဲ့ရတဲ့ကြမ်းချက်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့အနေနဲ့အသင်းသားအချင်းချင်းမိသားစုအချင်းချင်းလို့ဖို့ကိုင်းမဲ့အချင်းချင်းတယောက်နဲ့တယောက်ကိုကြိုးမငဲ့တဲ့မေတ္တာမျိုးနဲ့ချစ်ခင်ယူရကျင်နာကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။